သမရဦးထင်ကျော်ရဲ့ပြစ်ဒဏ်လွန်ငင်းခွင့်အမိန့်နဲ့မြန်မာနှစ်ဆန်းတည့်ရက်နေ့ဒီကနေ့မှာအကျဉ်းသားတွေပြန်လွတ်လာပါတယ်။ယူနတီဂျာနယ်ကသတင်းသမား၅ဦးပါဝင်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးတော့အကျဉ်းသားတွေသူတွေလည်းပြန်လွတ်လာတာပါ။လွတ်လာသူတွေထဲမှာပုံမှန်၄ရက်နဲ့တစ်ရက်လက်မှတ်ထိုးခဲ့ရသူတွေလည်းရှိတယ်လို့ဆိုပါတယ်။ဒီအတွက်လွတ်မြောက်လာသူအများစုက
ချုပ်ပါဝင်တရင်သမား၅ဦးလည်းပါဝင်တာပါပခုတ်ခုအချင်းထောင်ကနေပြန်လည်လွတ်မြောက်လာတဲ့ယုဒတိချာနယ်ကတရင်သမား၉၀၀ဦးကတော့အစိုးရကိုကြိုဆိုလိုက်ပြီးပုံမှန်၄၀၀အရနောက်ထပ်ပြစ်မှုမကျူးလွန်ပါဘူးဆိုတဲ့လက်မှတ်ထိုးခဲ့ရပြီးတော့ပြစ်ဒဏ်ကျွေးကြံနဲ့လွတ်လာခဲ့တာကြောင့်အထွေထွေလွတ်ငြိမ်းချမ်းသာခွင့်ပေးနိုင်ဖို့အစိုးရအသင်းအနေနဲ့ထပ်မံစူးစမ်းပေးဖို့တောင်းဆိုလိုက်ပါတယ်
ကောင်းလို့လာပြီနဲ့ကျွန်တော်တို့မှထောင်ကျွေးကြံကရှိနေတယ်လက်ရှိဒီနိုင်ငံအကျဉ်းသားတွေဒီစာနေချင်းအကျဉ်းသားတွေအေးလွတ်မြောက်လာတဲ့စာနေချင်းတွေနိုင်ငံအကျဉ်းသားအလုံးကိုလွန်ငင်းချမ်းသာခွင့်ပေးဖို့ပေါ့နော်ဖြစ်တဲ့အလုံးကနေပြီးတော့လွန်ငင်းချမ်းသာခွင့်ပေးဖို့ဒါလေးကိုစူးစမ်းပေါ့နော်တောင်းဆိုချင်မှာသူတို့မှလည်းဒါလောရတာဒါလောရပြန်တာခက်ခဲတဲ့အခြေအနေတွေရှိတယ်ဆိုတော့လေပြည်သူ့အခြေခံဥပဒေမှာလည်းဟလာဒီလွန်ငင်းချမ်းသာခွင့်ပေးဖို့ဆိုတာဒီကာဝေးနဲ့လွန်ငင်းကောင်စီရဲ့သဘောတူညီချက်ပါမှရမှာဟုတ်ကာဝေးနဲ့လွန်ငင်းကောင်စီဆိုတာလည်းဒါတံတော်ကနေပြီးတော့အတားကြီးယူထားတဲ့အခြေအနေရှိနေတဲ့အခါကျတော့ဒီတံတော်နဲ့ဟလာသူတို့ဒီစာကြည့်နိုင်ပြီးတော့မှလူငယ်ချမ်းသာခွင့်ပြီးနိုင်တဲ့အခင်းချင်းတစ်ခုကိုကျွန်တော်ရောက်အောင်လို့သွားစီချင်တယ်ပေါ့နော်ဒါမှလည်းကျွန်တော်တို့တွေကဟလာကိုယ့်ကိုယုံကြည်စိတ်ချစွာနဲ့တံပြားချင်းကင်းနဲ့ကျွန်တော်တို့ယုံကြည်တဲ့ဒီသတင်းစာလုပ်ငန်းကိုကျွန်တော်ဆက်လုပ်နိုင်မယ်ဆောင်သေးလုပ်ငန်းကိုဆက်လုပ်နိုင်မှာပေါ့နော
်ရန်ကုန်အင်းစိန်ထောင်မှာတော့လက်ပောင်းရေးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်မတ်တော်အောင်လဒေါက်တာမြတ်နုခိုင်ကိုတင်ထွက်ပိုင်တို့အပါအဝင်16ဦးလွတ်မြောက်လာခဲ့တာပါအင်းစိန်ထောင်ကလွတ်မြောက်လာသူတွေကလည်းအချင်းထောင်တွေမှာကြံနေသေးတဲ့ကြပြားဆရာမောင်ဆောင်ခအပါဝင်တရားမဝင်အသင်းတွေနဲ့ဆက်သွယ်မှုတွေကြောင့်အချင်းကျနေတဲ့အချင်းသားတွေကိုပြန်လည်လွတ်ပေးစေချင်တယ်လို့လည်းပြန်လည်လွတ်မြောက်လာတဲ့မတ်တော်အောင်လာကပြောပါဗျ။ထောင
်ထဲမှာတော့ကြံနေလို့ရစိတ်မကောင်းကြဘူး။ဟာမတရားအသင်းလို့ပါလာပေါ့စောဝါလေးလို့ဆိုရင်။အဲသူတို့ကပြင်းမှုပြစ်ဒဏ်တွေကိုတကယ်တမ်းကြရင်တော့အော်စီမီကဆလာလို့ပြောတယ်။ဒါပေမဲ့လို့သူတို့လူတက်မှုတွေပုံမှန်တစ်ခါသုံးဝင်ကြတယ်ပါလို့ဒီမှာတည်လာလိုက်ပါလေ။ပြောခဲ့တယ်သူတို့ဆိုရင်လည်းအများကြီးကြားပြီပေါ့နော်။အများကြီးလည်းစကားပြောနေပြီသူတို့လည်းချက်ချင်းစဉ်းစားပြီးပါလို့ဒီမှာထောင်ပိုင်းလို့ပြောထားတယ
်။မင်္ဂလေးဥပ္ပိုလ်ထောင်မှာလည်းလက်ပလောင်းရေးလှုပ်ရှားသူကိုအောင်စိုးနဲ့ဘာကတကျောင်းသားတဦးပါဝင်၄ဦးလွတ်မြောက်လာခဲ့တယ်လို့မုံရွာထောင်ကလည်းစာရေးဆရာဦးထင်လင်းဦးပြန်လည်းလွတ်မြောက်လာခဲ့တာပါ။လွတ်မြောက်လာတဲ့ရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ကကိုအောင်စိုးကတော့လူမျိုးရေးပဋိပက္ခတွေနဲ့ထိမ့်သိမ်းခံရသူတချို့ဟာအပြစ်မရှိဘဲထိမ့်သိမ်းခံရတာဖြစ်လို့ပြန်လွတ်ပေးစီခြင်းနဲ့ဆိုပြီးအခုလိုပြောပါတယ်
။အဲကျွန်တော်တို့လူမျိုးရေးတဲ့အတွက်ကတော့ကျွန်တော်တို့ကဦးကောင်ဒီအစိုးရတော့ဒီကျွေးရကျွေးနေပါတယ်။အဲကရှိသေးတဲ့ခြေလာတော့အကျဉ်းသားရှိသေးတယ်နိ။ကြောက်စရာဖြစ်တဲ့အဲ့ဒီတွေလည်းအများကြီးတွေ့တယ်။ခိုင်ရခိုင်ရနေပြီးတော့မိတိလာနေခံလို့ခံလို့ရနေပြီးတော့ယူခွင့်ခွင့်သာပါတယ်။မန္တလေးကြီးတော့နော်ဖြစ်နေတဲ့လူမျိုးကြီးတွေကဖြစ်နေတဲ့ဒီလိုရှိတယ်သူတို့ကဒီကေမလို့ဆိုနေဟိုကလုတ်တဲ့လူတွေကရှားတော့နေတယ်မလုတ်တဲ့လူတွေတော့ပြစ်ဒဏ်ခံစားနေရတယ်အဲဒါအဲသူတို့တွေကရှားတော့ပြစ်ဒဏ်နေတဲ့ဟာတွေလည်းလူငယ်ချမ်းသာဝင်ထဲမှာဒီပြေးလို့လဲဆိုတာလေးမျိုးပြေးပြေးဖို့တော့ဘူးတော့ပြောပြီးပြောနေပါလေ
လူငယ်ချမ်းသာဝင်ထဲမှာသမရဟောင်းဦးသိန်းစိန်နဲ့ပြန်ကြိုင်းဝန်ကြီးဌာနကသူတို့ရဲ့မြေယာတွေကိုသိမ်းယူတယ်ဆိုပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတဲ့နောက်သူတို့ရဲ့ရွာကိုရဲတွေကဝင်ရောက်စီးနှင်းဖမ်းဆီးရာကနေရဲတွေနဲ့ပဋိပက္ခဖြစ်ပွားပြီးထိမ့်သိမ်းခံခဲ့ရတဲ့နေပြည်တော်ဝဲကြီးကျေးရွာကကျေးရွာသားတွေလည်းပြန်လည်လွတ်မြောက်လာခဲ့ပါတယ်ဒီထဲကဝဲကြီးရွာသားကိုဇော်လက်ကတော့အခုလိုပြောပါတယ်
အကြံဒီနေ့တက်တဲ့အတွက်ဒီလက်ရှိနိုင်ငံတော်သမ္မတကြီးနဲ့နိုင်ငံတော်သမ္မတကြီးရဲ့သွားသားစုပြောဝဲကြီးဆိုရကျေးဇူးလက်တင်ပါတယ်ရလည်းကောင်းယူပါတယ်လို့ကျွန်တော်လည်းပြောချင်ပါတယ
်ဝဲကြီးရွာသား20ကျော်ဖမ်းဆီးခံခဲ့ရပြီး16ဦးလောက်ကိုရဲဘက်စခန်းတွေကိုပို့ခဲ့တာပါရဲဘက်စခန်းကနေပြန်လည်လွတ်မြောက်လာတဲ့ဝဲကြီးရွာသူတို့ကလည်းအခုလိုပြောပါတယ်
ကျမတို့ဒီနေ့တောင်မှထားတယ်ဒီနေ့ကနေဟိုဟာ6လပိုင်း18ရက်နေ့မှာဥပိုလ်ဆောင်ကိုတညအိပ်ပြီးမှဒီရဲဘက်စခန်းကိုပို့လိုက်16ရက်နေ့ကျောင်းရဲဘက်စခန်းရဲဘက်ကနေလူအင်အားလို့တောင်းတော့ထောင်ပိုင်းရှိကိုဒီဥပိုလ်ဆောင်ကနှံတောင်းတော့ထောင်လူပေါင်း20ဆို25ယောက်ဆို25ယောက်ပေါ့နော်အဲ့လိုထောင်ပိုင်းကနေထည့်တဲ့ထဲမှာကျမတို့ဘောပါပါလာတယ်အခုကနေ့လွတ်တက်ပြီဆိုတော့6လောက်ကွယ်လောက်လုပ်ခဲ့ရတယ်ကျမတို့ကအဲ့ဒီကြောက်တွေကိုတာယာကွက်တွေနဲ့ရွေးရတယ်ကြောက်ရွက်ရတယ
်အလားတူပဲမွန်ပြည်နယ်စိုက်မျိုးချင်းထောင်ကလည်းနိုင်ငံရေးအကျဉ်းသားတချို့ပြန်လည်လွတ်မြောက်လာခဲ့ပြီးပေါင်မြို့နယ်ဇင်းကြိုက်ကြောက်ထုစခန်းကအကျဉ်းထောင်ကအကျဉ်းသား9ဦးလောက်လည်းပြန်လည်လွတ်မြောက်လာခဲ့တာပါပြည်မျိုးကအကျဉ်းသား6ဦးလည်းပြန်လည်လွတ်မြောက်လာခဲ့ပါတယ် EAPP လို့ခေါ်တဲ့နိုင်ငံရေးအစိုးရများကူညီဆောက်ရှောက်ရေးအဖွဲ့ရဲ့အထွေထွေတွင်းရေးမှုကိုတိတ်နိုင်ကတော့နိုင်ငံရေးအစိုးရတရားကျော်ရှိတဲ့အထက်မှာဒီကနေ့သမရရဲ့အမိန့်အရ83ဦးကိုလွှတ်ပေးခဲ့တယ်လို့ဆိုပေမဲ့သူတို့စီရင်အရတော့63ဦးပဲလွတ်လာတာကိုသိထားရကြောင်းနဲ့အမှုတွဲတူတူတချို့မလွတ်သေးဘူးလို့လည်းဆိုပါတယ်။နှစ်ဆန်းတည့်ရက်နဲ့နောက်ပိုင်းနောက်ထပ်လွတ်မလွတ်ဆိုတာကိုတော့သူတို့အနေနဲ့မသိရှိရသေးကြောင်းနဲ့အစိုးရအနေနဲ့လွတ်လာတဲ့နိုင်ငံရေးအစိုးရရဲ့စီရင်ကိုတရားဝင်ထောက်ပြန်ပေးစီခြင်းကြောင့်ပြောပြပါရစေ။